မြောက်ကိုရီးယားဟာသူ့ရဲ့အနောက်ဘက်ကမ်းရိုးတန်းမှာရှိတဲ့ရေပြင်တွေကိုဒီကနေ့မနက်စောပိုင်းတုန်းကပယ်ထိန်ဒုံးကျည်အများအပြားပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်အခုလိုမျိုးပယ်ထိန်ဒုံးကျည်တွေပစ်လွတ်မှုကြောင့်အရင်တုန်းကနျူကလ িয়ার အရေးတင်းမာမှုတွေရှိနေပြီးဖြစ်တဲ့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ရဲ့ရန်လိုတဲ့လှုပ်ဆောင်မှုဖြစ်ရှုမြင်စရာဖြစ်လာပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကတော့ပစ်လွတ်လိုက်တဲ့ဒုံးကျည်အမျိုးအစားတွေကိုခွဲခြမ်းစိတ်ဖြာဖို့လုပ်နေပါတယ်လို့တောင်ကိုရီးယားပူးရဲစီဦးစီးချုပ်များယုံတာဝန်ရှိသူကဒီကနေ့ပဲပြောပါတယ်ပြစ်လွတ်လိုက်တဲ့ဒုံးကျည်အရေးအတွက်အတိအကျနဲ့သူတို့ရဲ့ပြန်တမ်းမှုအသေးစိတ်အချက်အလက်တွေကိုတော့ချက်ချင်းအတိမပြုနိုင်သေးပါဘူးအခုဖြစ်စဉ်ကဂျပန်နဲ့ဂွမ်မှာရှိတဲ့အမေရိကန်စစ်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်ရေးထုတ်လုပ်ထားတဲ့လောင်စာခဲသုံးတာလက်ပစ်ပယ်ထိန်ဒုံးကျည်ကိုဇန်နဝါရီလ14ရက်နေ့ကပထမဆုံးအကြိမ်စမ်းသပ်ပစ်ခတ်ပြီးတဲ့နောက်မှာအခုဒုတိယအကြိမ်ဖြစ်နေပြစ်လွတ်တာပါဒေတာရင်းတင်းမာမှုတွေမှာပြိုင်ဘက်နိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ရဲ့စုပေါင်းရေတပ်လေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာလွန်ခဲ့တဲ့သတင်းပတ်တုန်းကလည်းနျူကလ িয়ার စွမ်းရည်သုံးရေအောက်တိုက်ခိုက်ရေးဒရုန်းယာဉ်ကိုစမ်းသပ်မှုပြုလုပ်ခဲ့ပါသေးတယ်ရှင်